ဒေါ်တာရှင်များရှင်လေဗနွန်နိုင်ငံမှာရှိတဲ့စီးရီးယားတပ်ဖွဲ့တွေနဲ့ထောက်နိုင်အဖွဲ့ဝင်တွေကိုရုပ်သိမ်းပေးမယ်လို့ကုလသမဂ္ဂအထူးတန်တမန်ကြီးကိုစီးရီးယားနိုင်ငံကပြောကြားခဲ့ခြင်းအပေါ်အမေရိကန်ပြည်ထောင်စုအစိုးရကသတိနဲ့ကြိုဆိုလိုက်ပါတယ်။ VOA
ဝါရှင်တန်သတင်းတောက်ပေါ်လာဝီလ်ဆန်ရဲ့သတင်းဆောင်ပါကိုဦးတန်းလွင်ထွန်းကဆက်လက်ကြင်ပြပါမယ်ရှင်။စီးရီးယားအစိုးရထံကနေလာလာကောင်းတဲ့အရေးလက္ခဏာတွေကြားသာလာတာကိုမြင်တွေ့နေရပါတယ်လို့အမေရိကန်နိုင်ငံသားဦးဝင်ကြီးကွန်ဒိုလီဇာရိုက်ကပြောပါတယ်။ ဒါပေမဲ့အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုထားတဲ့အတိုင်းလေဗနွန်နိုင်ငံတဲကစီးရီးယားတပ်ဖွဲ့တွေအားလုံးအမြန်ဆုံးထွက်ခွာသွားရေးကနေလွဲလို့ဘာမှမလျှော့ပြီးလက်ခံနိုင်မှာမဟုတ်ဘူးလို့လည်းသူကမဆိုင်မတွပြောပါတယ်။
Obviously, there are some positive elements to this. It is positive that Syria would.
The people are not in the same way. They 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 are
American ABC ရုပ်မြင်သံကြားရဲ့ This Week အစီအစဉ်နဲ့တွေ့ဆုံမေးမြန်းခန်းမှာ Condoleezza Rice ကဒီအရေးနဲ့ပတ်သက်ပြီးကုလသမဂ္ဂကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာကို American အစိုးရကစောင့်ဆိုင်းနေပါတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းစီးရီးယားနိုင်ငံအနေနဲ့အမေရိကန်တို့တောင်းဆိုထားတဲ့အတိုင်းတပ်ဖွဲ့တွေနဲ့မကထောက်လှမ်းရေးတပ်ဖွဲ့ဝင်တွေကိုပါလေဗနွန်နိုင်ငံတွေကနေရုပ်သိမ်းပေးဖို့သဘောတူညီခဲ့တယ်ဆိုတာတော့အထင်ရှားဖြစ်ပါတယ်လို့ Ms. Rice ကပြောပါတယ်။တခြားတွေ့ဆုံမေးမြန်းခန်းတစ်ခုမှာတော့အမေရိကန်အင်ပီရိုရဲ့အမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Stephen Hadley က
Initial reports are encouraging, and the end of the day is going to be.
တပ်ဖွဲ့တွေရုပ်သိမ်းဖို့ဆိုရမှာလဲလုံးဝအပြည့်အပြရုပ်သိမ်းဖို့ကိုဆိုလိုတာဖြစ်တယ်လို့သူကပြောပါတယ်။အချိန်ကာလအတိအကျကိုသူကမပြောပေမဲ့လေဗနွန်နိုင်ငံသားတွေအနေနဲ့နိုင်ငံရေးအခြားဩဇာနဲ့လောင်းရီကင်းတဲ့လွတ်လပ်တဲ့ရွေးကောက်ပွဲတွေကျင်းပနိုင်ရေးအတွက်စီးရီးယားတပ်ဖွဲ့တွေအများဆုံးထွက်ခွာသွားမှာဖြစ်လိမ့်မယ်လို့ဆိုပါတယ်။လေဗနွန်နိုင်ငံသားတွေကိုယ်နိုင်ငံရေးကြ လေဗနွန်မှာဟက်စ်ဘိုလာတွေနိုင်ငံရေးအရနေရာရလာနိုင်တယ်လို့မြင်ကြပါတယ်။အမေရိကန်ပြည်ထောင်စုကတော့ဟက်စ်ဘိုလာအဖွဲ့ကိုအကြမ်းဖက်အဖွဲ့တစ်ခုလို့ပဲရှုမြင်ထားသေးဖြစ်ကြောင်းလောလောဆယ်မှာတော့ဒီအဖွဲ့ရဲ့အရေးတဲ့တခြားကိစ္စတွေကိုအမေရိကန်ကပိုပြီးအာရုံစိုက်နေပါကြောင်းနိုင်ငံသားရေးဝန်ကြီးကွန်ဒိုလီဇာရိုက်က ABC ရုပ်မြင်သံကြားကိုပြောကြားခဲ့ပါတယ်
။ We are concentrating on removing the Syrian presence, the Syrian interference in Lebanese affairs.
လောလောဆယ်အာရုံထားနေတာကလေဗနွန်ပြည်ရင်းရေးမှာဝင်ရှုပ်နေတဲ့စီးရီးယားတပ်ဖွဲ့တွေကိုဖယ်ရှားပေးရပါပဲ။အဲ့ဒါမှပဲလေဗနွန်မှာလွတ်လပ်မြတ်တဲ့ရွေးကောက်ပွဲတွေလုပ်နိုင်မှာပေါ့။အဲ့ဒီနောက်ပိုင်းမှာတော့နိုင်ငံရေးအခြေအနေအရအပြောင်းအလဲတွေသူ့ဖာသာသူဖြစ်လာပါလိမ့်မယ်
။နိုင်ငံသားရေးဝန်ကြီးမစ္စရိုက်ကအခုလိုပြောပေးမယ်။အမေရိကန်ထိပ်တန်းဒီမိုကရက်အထက်လွှတ်တော်အမတ်တူဖြစ်တဲ့ Christopher Dodd ကတော့လေဗနွန်မှာရွေးကောက်ပွဲတွေမလုပ်ခင် Hezbollah တပ်ဖွဲ့တွေကိုလက်နက်ဖြတ်သိမ်းရေးဟာအရေးကြီးတယ်လို့ CNN ရုပ်မြင်သံကြားကိုပြောကြားခဲ့ပါတယ်။ Hezbollah အဖွဲ့တွေလက်နက်အပြည့်စုံနဲ့ရှိနေသေးတယ်ဆိုရင်အဲ့ဒီတပ်ဖွဲ့တွေကဣသရေးနိုင်ငံကိုတိုက်ခိုက်ပစ်ခတ်လာမှာကိုဣသရေးအစိုးရကအကြီးအကျယ်စိုးရိမ်နေမှာပဲဖြစ်တယ်လို့လည်းအထက်လွှတ်တော်အမတ် Dodd ကထောက်ပြသွားခဲ့ပါတယ်ခင်ဗျာ။